မင်္ဂလာပြောင်းစုနောက်ဖက်ချမ်းကအော်ဂန်ပြည်နယ်ပို့တလန်းမြို့မှာမနေ့တောက်ကြနေညကလူတွေထောင်နဲ့ချီပြီးတော့နောက်ထပ်ဆန္ဒပြခဲ့ကြပါတယ်။သမ္မတထရမ့်အစိုးရပေါ်ဆန့်ကျင်ဆန္ဒပြတဲ့သူတွေကိုဖက်ဒရယ်အစိုးရလုံခြုံရေးတွေကဖမ်းဆီးတဲ့အခါလုံခြုံရေးအဖွဲ့တွေရဲ့လုံရက်တွေကိုကန့်သတ်ဖို့အော်ဂန်ပြည်နယ်ကရှောက်ထားတာကိုအမေရိကန်ဖက်ဒရယ်တရားသူကြီးတဦးကပယ်ချလိုက်ပြီးတဲ့နောက်တရက်ထဲမှာပဲအဲ့လိုလူတွေထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေဟာတယောက်နဲ့တယောက်ပခုံးကြီးရှင်ရင်မောင်းတမ်းပြီးတော့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့ဖက်ဒရယ်လုံခြုံရေးတပ်ဖွဲ့တွေကိုနေရာကိုပြန်ကြဖို့ကြွေးကြော်သံတွေအော်ဟစ်ပိုစတာတွေခိုင်ဆောင်ပြီးတော့တရားရုံးကိုခြေတက်ဆန္ဒပြခဲ့ကြတာပါဖက်ဒရယ်တရားသူကြီးမိုက်ကယ်မော့စမန်ကတော့ပြည်နယ်အစိုးရအနေနဲ့ဆန္ဒပြတဲ့သူတွေကိုစားရှောက်ထားပိုင်ခွင့်မရှိဘူးလို့မနေ့ကဆုံးဖြတ်ခဲ့ပါတယ်ဒီစီရင်ချက်ရဲ့ကြေဟာအလုံးကိုပြဿနာဖြစ်စေတယ်လို့ပြည်နယ်ရှိနေချုပ်ကတော့ပြောပါတယ်အော်ဂန်ပြည်နယ်ရှိနေကျိုးအယ်လန်ရိုဆာဘလမ်ရဲ့လျှောက်ထားချက်ထဲမှာတော့ဖက်ဒရယ်လုံခြုံရေးတွေဟာဆန္ဒပြတဲ့သူတွေကိုအကြောင်းအရာခိုင်ခိုင်လုံလုံမရှိဘဲဖမ်းဆီးခဲ့ပြီးတော့အင်အားအလွန်ကျွံသုံးတယ်လို့ဆွဆွဲထားပါတယ်။အော်ဂန်မှာရှိတဲ့ဒီမိုကရက်ခေါင်းဆောင်တွေကကန့်ကွက်နေတဲ့ဂျားကပဲသမတ်ထရမ့်ကပို့တလန်းမြို့မှာလူလူဆန္ဒပြပွဲတွေကိုနှိမ်နင်းဖို့အတွက်ဖက်ဒရယ်လုံခြုံရေးတွေကိုပို့တလန်းမြို့မှာချခဲ့တာပါ။အဲ့လိုဖက်ဒရယ်အစိုးရလုံခြုံရေးတွေကိုချလိုက်တဲ့အတွက်တင်းမာမှုတွေပိုများလာပြီးတော့ဖက်ဒရယ်အစိုးရအာဏာကိုကန့်သတ်ဖို့ရမှာလဲအကြက်တဲတွေဖြစ်လာနေပါတယ်ခင်ဗျာ။